အိန္ဒိယနိုင်ငံမှာမကြာသေးခင်ကပြတ်ထလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေအပေါ်ကန့်ကွက်ဆန္ဒပြပွဲတွေကိုရဲတပ်ဘက်ကပြစ်ခတ်နေတဲ့နောက်တော့တည်ဆုံးသူ14ယောက်ရှိသွားပြီဖြစ်ပြီးဖမ်းဆီးခံရသူက4000ကျော်ပါပြီ။ပိုကြီးထွားလာနေတဲ့ဆန္ဒပြပွဲတွေရပ်သွားအောင်ကြိုးစားတဲ့အနေနဲ့နယူးဒီလီမြို့တော်တချို့နေရာတွေနဲ့တခြားမြို့ကြီးတွေမှာလူထုစုဝေးပွဲတွေမလုပ်ရဘူးလို့ရဲတပ်ဘက်ကပိတ်ပင်ထားတာ။တောက်ကြံလေးက3ရက်နောက်သွားပြီဖြစ်တယ်လို့အင်တာနက်ဆက်သွယ်ရေးတွေကလည်းချက်တောက်ထားပါတယ်။တောက်ကြံလေးဝပြုစုတော်မှုတွေဒီကနောက်အိန္ဒိယနိုင်ငံမှာအကြီးဆုံးပလီတစ်ခုဖြစ်တဲ့နယူးဒီလီမြို့တော်ကဂျာမားမာစစ်ပလီတွင်းနဲ့အပြင်ကဒီကရစ်တွေမှာလူထောင်ပေါင်းများစွာရပ်ပြီးဆန္ဒပြပါတယ်။ဆန္ဒပြသူတွေဟာအိန္ဒိယအလံတွေကိုဝေယံပြီးအစိုးရဆန့်ကျင်ရေးနိုင်ငံသားပြည်မှုဥပဒေကိုဆန့်ကျင်ရေးကြေကြော်တံတွေအော်ဟစ်ကြပါတယ်။ဒီဥပဒေဟာမွတ်စလင်တွေကိုဘေးဆဲထုတ်ပြီးအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကျဉ်လွတ်တဲ့အခြေခံဥပဒေကိုချိန်ဆနေပြီးတော့ဟိန္ဒူနိုင်ငံတစ်ခုဖြစ်လာအောင်လုပ်နေတာလို့ဥပဒေသူတွေကပြောပါတယ်။တောက်ကြံလေးကားပြီးနယူးဒီလီမြို့တော်ကဂျာမီးယားမီလီယာအစ္စလာမီယာတက္ကသိုလ်ပြင်ပမှာလူ1000လောက်စုရေးဆန္ဒပြပါတယ်။